စကိုင်းတိုင်းကလေးမြို့နယ်နဲ့ထိစပ်နေတဲ့ချင်းပြည်နယ်ဖလန်းမြို့နယ်မှာစစ်ကောင်စီတပ်ဖွဲ့ကစစ်ကောင်စီတပ်ဖွဲ့တစ်ခုကိုကလေးတီတူကာကွယ်ရေးတပ်ဖွဲ့ PDF နဲ့ချင်းအမျိုးသားကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကတနင်္လာနေ့ညကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြန်အလှန်ပစ်ခတ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ကလေးမျိုးရင်းမှာလည်းပစ်ခတ်ပောက်ကွဲသတွေကြားနေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကနေပေးပို့တဲ့သတင်းကိုကိုကျော်ကျော်သိန်းပြောပြပေးပါမယ်ရှင်
။ချင်းပြည်နယ်ဖလန်းမြို့နယ်စီစံကြီးရွာဘက်မှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်တွေကိုကလေးတီတူကာကွယ်ရေးအဖွဲ့ PDF ကလေးနဲ့ချင်းမျိုးသားကာကွယ်ရေး CDNF ပူးပေါင်းတပ်တွေကဒီဇင်ဘာလ20ရက်တနင်္လာနေ့ညပိုင်းမှာစတင်တိုက်ခိုက်ခဲ့တဲ့အတွက်တိုက်ပွဲဖြစ်ခဲ့ပါတယ်။ရွာထဲလာရောက်တပ်ဆွဲတော်ကိုပြည်သူ့ကာကွယ်ရေးအဖွဲ့တွေကပူးပေါင်းတိုက်ခိုက်တာဖြစ်တယ်လို့ဒေသခံရွာသားတူကပြောပါတယ်။
နာမည်ကိုလက်ချက်မှီရောက်ဖြစ်တာပေါ့။ဒီကနေ့ကျတပ်တက်တယောက်ပြောတယ်။ဒီနေ့ကျတော့တယောက်ပြောတယ်။နှစ်ယောက်ပြန်ရတယ်ပေါ့။ဒီပုံကတော့တို့အဲ့မှာရောမှတက်ဆွဲထားတာကိုဒီနေ့နဲ့ဒီနေ့ပေါင်းပြီးတော့ပြန်အယူပြသတယ်
။ည၈နာရီလောက်မှစတင်တဲ့တိုက်ပွဲအတွင်းနှစ်ပတ်စလုံးထိခိုက်မှုရှိခဲ့တယ်လို့ချင်းမျိုးသားကာကွယ်ရေး CDNF ပြန်ကြားရေးတာဝန်ရှိသူတူကပြောပါတယ်
။စီစံရွာအဲ့မှာဖြစ်တယ်။တို့ကလက်နက်ကြီးနဲ့အချက်30လောက်ဖြစ်တယ်။ကျွန်တော်ကတော့ DGF နဲ့ပူပေါင်းတိုက်တာပေါ့နော်။ပူပေါင်းတိုက်တော့ PDF ကတယောက်တော့ကြားတယ်။တို့ဘက်ကတော့တယောက်တော့ထိမှန်လို့တော့ကြားတယ
်။အခုလိုဖလန်းမျိုးနယ်ဘက်ကတိုက်ပွဲအခြေအနေကိုသိရဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စီစံကြီးရွာမှာဖြစ်တဲ့တိုက်ပွဲကြောင့်စီစံရွာကအပြင်အနီးကလေးမှာရှိတဲ့ရှားတော်စက္ကန့်မြောင်စုံစင်တော်စတဲ့ကျွော်တွေကထောင်ချီတဲ့ဒေသခံတွေဘေးလူရာကိုစစ်ဘေးတင်းဆောင်ကြရရဲ့လို့ဒေသခံရွာသားတူကဆက်ပြောပါတယ်
။အဲ့နာရွာရဲအပုံတော့ချောင်နေရကြပေါ့။ကမန်းဦးကြီးကလည်းအောင်မနှောင်နေရတယ်။သူတို့ကပါတဲ့နှူးစင်နယ်ပဲနေမှာဝော်လောလောဆယ်ချောင်ပြီးတော်တဲ့ချောင်နေရဆိုတော့
စစ်ဘေးဒုက္ခတွေတွေဟာဘေးလူရာနဲ့ဆွေမျိုးတွေရှိရာရွာဘက်ကိုတင်းဆောင်နေကြရရဲ့လို့ပြောပါတယ်။အလားတူဖလန်းမျိုးနေနဲ့နယ်နိမိတ်တည်ဆက်နေတဲ့သခိုင်းတိုင်းကလေးမျိုးတာဟန်းရက်ွက်မှာလဲညာတို့ကပေါက်ကွဲတံနဲ့ပြစ်ခတ်တံကြားခဲ့ရတယ်လို့ကလေးမျိုးကတူကပြောပါတယ
်။တာဟန်းတဲ့အချမ်းလေးကညာတော့တာဟန်းတဲ့အချမ်းမှာတော့ကျွန်တော်တို့ညာကတမက်တံနေရဲ့ဒီဘုံနေကြားရတယ်။အဲ့လိုဖြစ်တဲ့ဘုံနေကြီးလား
။ဘာကြောင့်ပြစ်ခတ်မှုဖြစ်ခဲ့တယ်ဆိုတော့ကိုမသိရပဲမနေ့ပိုင်းမှာတော့ကလေးမျိုးတွေနေရာတော်များများနဲ့မျိုးအဝင်အထွက်တွေမှာစစ်ကောင်စီတပ်တွေကနေလူငယ်ရေးတင်ကြပ်ပြီးစစ်ဆေးမြဲမှုတွေလုပ်နေတယ်လို့လည်းပြောပါရယ်ကလေးမျိုးနယ်မှာပြည်သူ့ကော်မတီ PDF အဖွဲ့နဲ့စစ်တပ်အကြားတိုက်ပွဲတွေမကြာဖြစ်နေတယ်လို့ဆရာနာသိမှုကိုစန့်ကျင်ကန့်ကွက်တဲ့ပုံစံမျိုးစုံဆန္ဒပြပွဲတွေလည်းဆက်ပြီးရှိနေပါရယ်ခင်ဗျာ